မြောက်ကိုရီးယားနိုင်ငံအပေါ်အမေရိကန်အစိုးရကမဟာဗျူဟာအရတီးခံစိတ်ရှည်ခဲ့တဲ့ခေတ်ကုံသွားပြီလို့အမေရိကန်ဒုသမ္မတမိုက်ပန်စ်ကပြောကြားလိုက်ပါတယ်။မြောက်ကိုရီးယားကမအောင်မြင်တဲ့မစ္စိုင်းဒုံးကျည်ပစ်လွတ်မှုလုပ်ခဲ့ပြီးတရက်အကြာမှာပဲအမေရိကန်ဒုသမ္မတကတောင်ကိုရီးယားနိုင်ငံခီးစဉ်တွင်းမှာပြောကြားခဲ့တာပါ။ဒီပေါ်မှာမြောက်ကိုရီးယားဘက်ကရောဘယ်လိုတုံ့ပြန်ပါသလဲ။မတ်စုမြတ်မွန်ကဆက်ပြီးတင်ပြမှာပါရှင်။
American ဒုသမ္မတ Mike Pence ရဲ့အာရှလေးနိုင်ငံခီးစဉ်အတွင်းတောင်ကိုရီးယားနိုင်ငံကိုပထမဆုံးသွားရောက်ခဲ့ပြီး American အစိုးရတဲ့အနေနဲ့မတည်ငြိမ်မှုမြင့်မားနေတဲ့ဒေသအပေါ်ကြောခိုင်းထားမှာမဟုတ်ဘူးဆိုတာကိုပြသခဲ့ပါတယ်။ American ဒုသမ္မတတောင်ကိုရီးယားစီခီးထွက်ခွာလာချိန်မှာကိုမြောက်ကိုရီးယားကမစ္စိုင်းဒုံးကျည်စမ်းသပ်ပစ်လွတ်ခဲ့ပေမဲ့မအောင်မြင်ခဲ့ပါဘူး။ဒီနေ့လာနေကတော့ဒုသမ္မတ Pence ဟာတောင်ကိုရီးယားနဲ့မြောက်ကိုရီးယားနှစ်နိုင်ငံကြားကစစ်မဲ့ဇုံကိုသွားရောက်ခဲ့ပါတယ်။တနိုင်ငံနဲ့တနိုင်ငံနှစ်မိုင်ခွဲသာချတဲ့အကွာအဝေးအတွင်းမိုင်းတွေအပြည့်ချထားသလိုနှစ်ဖက်စစ်သားတွေအချိန်မလတ်တတိအနေထားရှိနေတဲ့နေရာကိုတွားရောက်ပြီးဒုသမ္မတကအမေရိကန်ပြည်ထောင်စုအနေနဲ့မဟာမိတ်တောင်ကိုရီးယားဘက်ကရပ်တည်ကာကွယ်သွားမယ်လို့ပြောကြားခဲ့ပါတယ်။လက်ရှိအမေရိကန်အစိုးရရဲ့မြောက်ကိုရီးယားအပေါ်ထားရှိတဲ့သဘောထားကိုလည်းဒုသမ္မတ Pence ကအခုလိုပြောကြားခဲ့ပါတယ်
။ Strategic patience has been the approach of the last American administration and beyond.For more than two decades, the United States and our allies have worked to peacefully dismantle North Korea's nuclear program and alleviate the suffering of their people. But at every step of the way,
ပြီးခဲ့တဲ့ American အစိုးရနဲ့အရင်အစိုးရတွေတုန်းကတီးခန့်စိတ်ရှည်တဲ့မဟာဗျူဟာနဲ့ကြီးကပ်ခဲ့ပါတယ်။မြောက်ကိုရီးယားရဲ့ nuclear အစီအစဉ်ဖျက်သိမ်းရေးနဲ့မြောက်ကိုရီးယားပြည်သူတွေခံစားနေရတာသက်သာစေဖို့ American ပြည်ထောင်စုနဲ့ကျွန်တော်တို့ရဲ့မဟာမိတ်တွေစူးစမ်းနေကြတာအနည်း20ကျော်ခဲ့ပါပြီ။ဒါပေမဲ့လည်းမြောက်ကိုရီးယားဘက်ကလိန်လဲလှည့်ပြောင်းမှုတွေမတီးတဲ့ဂရီတွေမစ္စိုင်းဒုံးကျည်စမ်းသပ်မှုတွေနဲ့သာတုံ့ပြန်ခဲ့ပါတယ်။လွန်ခဲ့တဲ့18လအတွင်းမှာကိုတရားမဝင်နျူကလ িয়ার စမ်းသပ်မှုနှစ်ခုနဲ့ပဲ့ထိန်တဲ့ဒုံးကျည်စမ်းသပ်မှုအချိန်ချင်းလုပ်ခဲ့ပါတယ်။ကျွန်တော်ဒီလိုလာနေတဲ့အချိန်မှာတော့မစ္စိုင်းဒုံးကျည်ပြစ်လုခဲ့ပြီးမဲ့မအောင်မြင်ခဲ့ပါဘူး။အဲဒီတော့မဟာဗျူဟာအရစိတ်ရှည်တီးခံခဲ့တဲ့ခေတ်ကုန်သွားပါပြီ
။ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার လက်နက်ကင်းမဲ့သွားစေရမယ်ဆိုတဲ့ရည်ရွယ်ချက်အောင်မြင်ဖို့အတွက်ငြိမ်းချမ်းတဲ့နီလန်နဲ့ညှိနှိုင်းဆွေးနွေးသွားမှာဖြစ်ပေမဲ့အဖြေရနိုင်မဲ့နီလန်အားလုံးကိုလည်းထည့်သွင်းစဉ်းစားထားတယ်လို့ဒုသမ္မတမိုက်ပန့်စ်ကပြောကြားခဲ့ပါတယ်။တောင်ကိုရီးယားယာယီသမ္မတဟွမ်ကီယိုအန်ကလည်းမြောက်ကိုရီးယားဘက်ကနောက်ထပ်ရန်စမှုအတွက်အရေးယူဆောင်ရွက်သွားဖို့အစဉ်သင့်မယ်လို့ဆိုးမျိုးတော်မှာအမေရိကန်ဒုသမ္မတနဲ့ပူးတွဲပြုတ်လုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်
။ Honorable Pence Putongnim Pado 북한의핵미사일위협의엄중성과시급성에
မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့မစ္စိုင်းဒုံးရဟာဘယ်လောက်လေးနဲ့ပြီးအရေးတကြီးကန်တွယ်ဖို့လိုတယ်ဆိုတဲ့အမြင်အပေါ်ဒုသမ္မတပန့်စ်နဲ့ကျွန်တော်တို့ကြားမှာတူညီနေပါတယ်။မြောက်ကိုရီးယားရဲ့မဟာဗျူဟာတွက်ချက်မှုတွေပြောင်းလဲသွားစေဖို့တကမ္ဘာလုံးရဲ့ဖိအားတွေတိုးမြင့်အောင်ကျွန်တော်တို့နှစပူအားထုတ်ဆောင်ရွက်ဖို့သဘောတူခဲ့ကြပါတယ်။နျူကလ িয়ার လက်နက်တွေဆွလွတ်ဖို့ညှင်းဆန်နေတဲ့မြောက်ကိုရီးယားအပေါ်ဘက်ဆောင်ကနေတန်ခတ်ရည်ရွယ်မှုတွေအကောင့်ထယ်ဖော်သွားဖို့လည်းသဘောတူခဲ့ကြပါတယ
်။တရုတ်နိုင်ငံရဲ့ပူးပေါင်းဆောင်ရွက်မှုနဲ့မြောက်ကိုရီးယားကိုဖိအားပိုပေးသွားမယ်ဆိုတာကိုလည်းအမေရိကန်ဒုသမ္မတပန့်စ်ရောတောင်ကိုရီးယားယာယီသမ္မတဟွမ်ကပါပြောကြားခဲ့ကြပါတယ်။တရုတ်နိုင်ငံကကန့်ကွက်နေတဲ့ကြားကပဲအမေရိကန်ရဲ့ Third Downland Nation ကာကွယ်ရေးစနစ်ကိုတောင်ကိုရီးယားမှာထားရှိရေးဆက်လုပ်သွားမှာဖြစ်တယ်ဆိုတာကိုလည်းအမေရိကန်ဒုသမ္မတကပြောခဲ့ပါတယ်။အခုလိုပြောကြားချက်တွေကိုမြောက်ကိုရီးယားဘက်ကလည်းတင်းလာနေမှာပဲတုံ့ပြန်ခဲ့ပါတယ်။နယူးယောက်မြို့ကကုလသမဂ္ဂဆိုင်ရာမြောက်ကိုရီးယားတပ်အမတ်ကြီးကင်မင်ရုံကမြောက်ကိုရီးယားအနေနဲ့အမေရိကန်နဲ့ဆက်ဖြစ်ဖို့အစဉ်သင့်မယ်လို့ခုလိုပြောပါတယ်
။ If the United States dared to opt for the military actions, the crying out for preemptive attack and the removal of the headquarters, the DPRK is ready to react to any
တကယ်လို့အမေရိကန်ကစစ်ရေးအရဆောင်ရွက်မဲ့လမ်းကိုရွေးချယ်ရဲလို့လက်ဦးမှုယူပြီးဌာနချုပ်တွေကိုရှင်းလင်းတိုက်ခိုက်ဖို့ကြိုးစားမယ်ဆိုရင်မြောက်ကိုရီးယားကလည်းအမေရိကန်ဘက်ကလိုလားတဲ့စစ်ရေးပုံစံအတိုင်းတုံ့ပြန်ဖို့အစဉ်သင့်မှာပဲလို့ကုလသမဂ္ဂဆိုင်ရာမြောက်ကိုရီးယားတပ်အမတ်ကြီးကပြောကြားသွားတာဖြစ်ပါတယ်။အမေရိကန်ဟာငြိမ်းချမ်းရေးခိုင်မာအောင်လုပ်မယ်လို့တစ်ဖက်ကပြောနေပေမဲ့ဆီးရီးယားလိုအချုပ်အခြာအာဏာပိုင်နိုင်ငံအပေါ်စစ်ရေးအရဆောင်ရွက်ဖို့ဝန်မလေးဘူးဆိုတာတက်တည်ပြနေတယ်လို့လည်းသူကဆိုခဲ့ပါတယ်။လက်တလောရရှိခဲ့တဲ့ဂျိုရုဓာတ်ပုံတွေအရမြောက်ကိုရီးယားဟာမြေအောက်နျူကလ িয়ার လက်နက်စမ်းသပ်မှုနောက်တစ်ခုကိုအချိန်မရွေးလုပ်နိုင်တယ်လို့ကြွမ်းကျင်သူတွေကပြောကြပါဗျ။တောင်ကိုရီးယားနိုင်ငံကိုတွားရောက်တဲ့အမေရိကန်ဒုသမ္မတကတော့တောင်ကိုရီးယားရဲ့လွတ်လပ်ငြိမ်းချမ်းရေးအတွက်အမေရိကန်ကနောက်နှစ်ပေါင်းများစွာရပ်တည်သွားမယ်လို့ကတိပြုခဲ့ပါဗျ။ Mike Pence ရဲ့ဆယ်ရက်ကြာအာရှခီးစဉ်အတွင်းမှာဂျပန်၊အင်ဒိုနီးရှားနဲ့ဩစတြေးလျနိုင်ငံတွေစီကိုလည်းတွားရောက်မှာဖြစ်ပါရဲ့ရှင်။